မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်စနစ်တကျဖိနှိပ်မှုတွေရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်ကနေအဲ့ဒီဒုက္ခသည်တွေနေရပြန်ဖို့ဟာမဖြစ်နိုင်ဘူးလို့လူ့ခွင့်ဆိုင်ရာကုလသမဂ္ဂယုံကပြောပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုဖိနှိပ်နေတာတွေရောကြသွားပြီမဲ့လဲတပ်ဖြတ်မှုတွေအဓမ္မပြုကျင့်မှုတွေမတရားဖမ်းဆီးခေါ်ဆောင်တာတွေနဲ့အစာရေစာမလုံလောက်မှုတွေရှိနေတာတွေနဲ့ပတ်သက်ပြီးတော့လက်ထောက်အတွင်းမှုချုပ်အန်ဒရူးဂေလ်မိုးရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလေးရဲ့ကြာခီးစဉ်အတွင်းမှာအထောက်အထားခံရလုံနဲ့တွေ့ကြရကြောင်းလူ့ခွင့်ဆိုင်ရာကုလယုံပြောခွင့်ရရူပတ်ခိုဗီကဆွစ်ဇာလန်မှာကျင်းပတဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတွင်ပြောကြားလိုက်တာပါ။မြန်မာဆွေကတော့အခုလိုဆွဆဲချက်တွေကိုတောက်လျှောက်နင်းဆန်လာတာဖြစ်ပြီးဒုက္ခသည်တွေကိုပြင်လက်ခံသွားဖို့အစီအစဉ်မယ်လို့ပြောထားတာပါ။လွန်ခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအာဆာဆွေးအောင်ဖွဲ့ကမြန်မာလူမျိုးရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်စစ်တပ်အနေနဲ့နေပြည်တော်ရှင်းလင်းရမှာရိုဟင်ဂျာအများစုဖြစ်တဲ့ဒုက္ခသည်9သိန်းနီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားပါတယ်။အခုအချိန်မှာတကယ်လိုအပ်တာဟာစခိုင်းပြည်နယ်ရင်းကအကြမ်းဖက်မှုတွေကိုရစဲအောင်လုပ်ဖို့အကြမ်းဖက်မှုကျူးလွန်သူတွေကိုရေးယူဖို့နဲ့ဒုက္ခသည်တွေဘေးကင်းစွာပြန်နိုင်တဲ့အခြေအနေဖန်တီးဖို့ဖြစ်တယ်လို့ဂိုဗီကပြောပါတယ်။လူငယ်တဲ့တရင်ပတ်တုံးကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်ကလာရောက်တပ်ဆွဲခဲ့တာနဲ့ပတ်သက်ပြီးတော့လေကုလသမဂ္ဂအနေနဲ့ဆိုရင်ကြောင်းပြောပါတယ်။မြန်မာဆိုရဘက်ကတော့နယ်စပ်လူမျိုးရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွက်အာဆာအကြမ်းဖက်သမားတွေရဲ့အနေနဲ့ကာကွယ်တဲ့အနေနဲ့နယ်စပ်လူမျိုးရေးတိုက်ရင်အားတွေပိုတိုးမြင့်ချထားတာလို့မြန်မာဆိုရပြောခွင့်ရကပြောပါတယ်ခင်ဗျာ။